Welcome to the Voice of America in Burmese.
Now, မင်္ဂလာပါခင်ဗျာ VOA American အသံရဲ့ April 23ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမအခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုတော်နဲ့ပဲသူပြောပြပေးမှာပါမြန်မာနိုင်ငံမှာမကြုံစက်ဘူးတိုက်ခတ်တဲ့၄စင်နမုံတန်ကြောင့်နေပြည်တော်တဝက်ကခြေရွာနှစ်ခုမှာလူပေါင်း၈ဦးသေဆုံးခဲ့ရပါတယ်နောက်ဒေသရင်းဝင်းကျင်ထိန်းသိမ်းရေးအတွက်ကချင်အဖွဲ့အစည်းတွေကမြေကဘာနဲ့မှာတောင်းဆိုလိုက်ကြပါတယ်ဂျာမနီနိုင်ငံကတန်တမန်၂၀ကျော်ကိုတော့ရုရှားအစိုးရကဒီကနေ့ပဲတိုင်းပြည်ကနေနှင်ထုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမှုတော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါခင်ဗျာ
ဗုဒ္ဓဘာသာဝင်တွေအထူးအမြတ်ထားတဲ့အခုလိုခါကြီးရက်ကြီးမှာလူမဆန်တဲ့တိုက်ခိုက်မှုမျိုးကိုကျူးလွန်တာဟာတတော်ကိုဟိုရုပ်ဆိုးကြီးတန်နေ
ဒါကတော့မကြမီထုတ်လွှင့်မဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ထဲမှာအပြည့်အစုံကိုတရှိနာတော်တာဆင်ရပါမယ်အဲ့ဒီနောက်နိုင်ငံတကာစောင်းပါတပုတ်နဲ့အတူအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာတို့အတန်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်မြန်မာနိုင်ငံမှာတောက်ကြံတွေကအဆရှာပါပါတိုက်ခတ်တဲ့လေးစင်နမုံတန်ကြောင့်တေဆုံးအတူ၈ဦးရှိတဲ့ပြင်အင်ဂျင်၂၀၀ကျော်လဲပျက်စီးခဲ့ရတယ်လို့ကုစီကုညီကဲစဲပေးနေသူတွေကပြောပါတယ်။နေပြည်တော်တောင်ပိုင်းမှာရှိတဲ့အောင်မြင်ကုန်းနဲ့ဒရဦးရွာတွေကိုတောက်ကြံနဲ့ညနေ၆နာရီကျော်မှာ၄စင်းနှမောင်းဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတိုက်ခတ်ချိန်မိနစ်၄၀လောက်အတွင်းမှာအဲ့ဒီရွာနှစ်ရွာမှာအင်ဂျင်ပေါင်း၂၃၀ကျော်ပျက်စီးခဲ့ရတယ်လို့ရွာသား၁၃၀လောက်ကိုရှေ့ုံပို့ပေးခဲ့ရတယ်လို့ဒုလယ်ဝေးလူမှုကူညီအသင်းခေါင်းဆောင်ကိုတက်ပန်ဆိုရဲ့ပြောကြချက်ကို AP သတင်းမှာဖော်ပြပါတယ်။လေပြင်းတန်းကြောင့်ဖုံကြီးကျောင်းနှစ်ကျောင်းနဲ့ရှေးကန်းတစ်ခုလည်းပျက်စီးခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှွေနဲ့မိုးမတိုင်ခင်ကာလတွေမှာအပူချိန်မြင့်တက်လေရှိပြီးတော့လေစင်နှမောင်းတိုက်ခတ်လေရှိပေမဲ့အခုလောက်ပျက်စီးတဲ့အင်အားကြီးတဲ့လေပြင်းတိုက်ခတ်မှုမျိုးကတော့ရှားတယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအကြီးအကဲဦးကျော်မှုကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလေစင်နှမောင်းမကြာခဏတိုက်ခတ်လေရှိပေမဲ့အခုလိုသေးပြောက်တာတော့ရှားပါတယ်။၂၀၀၈ခုမောက်တုံရာသီမှာတိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းတုန်းကတော့လူပေါင်း13,000လောက်ဟိုအသက်ဆုံးရှုံးစေခဲ့တာဖြစ်ပါတယ
်။ထိုင်းနိုင်ငံဟာသူ့ရဲ့ပြည်တွင်းလောင်စာလုံလောက်မှုကိုထိခိုက်မှာဆိုတဲ့အတွက်မြန်မာနိုင်ငံကနေတဘာဝဓာတ်ငွေတွေကိုအပြည့်အဝဆက်လက်ဝယ်ယူနေတဲ့အတွက်မြန်မာစွမ်းအင်လုံလောက်မှုကိုထိခိုက်သလိုမြန်မာနိုင်ငံမှာရက်ဆက်တန်းကြုံမှုတွေကိုကျူးလွန်နေတဲ့အာဏာသိမ်းစစ်ကောင်စီအတွက်လည်းဆက်လက်ဝင်ငွေရနေစေတယ်လို့ကမ္ဘာမြေအခွင့်အရေးနေ့ကမ္ဘာမြေအခွင့်အရေးအဖွဲ့ Arthritis International ERI ကဧပြီလ22ရက်နေ့ကမ္ဘာမြေနေ့မှာထပ်မံပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကသဘာဝတန့်ွေတင်သွင်းမှုကိုရပ်တန့်လိုက်ရင်ထိုင်းနိုင်ငံမှာလောင်စာမလုံလောက်မှုနဲ့ကြုံနိုင်တယ်ဆိုတဲ့အချက်ကို ERI ကညှင်းချက်ထုတ်ပါတယ်မြန်မာနိုင်ငံရတနာကမ်းလွန်သဘာဝတန့်ွေထုတ်လို့ရေးမှာ Total Company ကထွက်သွားပြီးနောက်ထိုင်းဆိုရပိုင်းPTT EB လောင်စာကုမ္ပဏီကဆက်လက်တာဝန်ယူခဲ့ပါတယ်။ရတနာတဘာဝဓာတ်ငွေတိုက်ကနေဓာတ်ငွေထုတ်လို့နှုံရော့ကျလာပေမဲ့လည်းထိုင်းနိုင်ငံဘက်ကဒိုအပ်မှုကိုအပြည့်အဝဆက်လက်ရယူနေတဲ့အတွက်မြန်မာပြည်တွင်းသုံးဆွဲမှုရဲ့၃ပုံ၃ပုံလောက်ရော့ကျပြီးမြန်မာလောင်စာလုံလောက်မှုကိုထိခိုက်စေတယ်လို့လည်း ERI ကဖော်ပြထားပါတယ်။ထိုင်းနိုင်ငံကလောင်စာမလုံလောက်ရင် LNG ဓာတ်ငွေအရေးတွေကိုဈေးကြီးပေးပြီးမဝယ်လို့တဲ့အတွက်မြန်မာနိုင်ငံကနေအပြည့်အဝဆက်လက်ရယူနေတာဖြစ်ပါတယ်။ဒီအတွက်အာဏာသိမ်းစစ်ကောင်စီဟာပြီးခဲ့တဲ့2020-23ဘဏ္ဍာနှစ်အတွင်းဓာတ်ငွေကနေမျှော်မှန်းထားတဲ့ပို့ပြီး American ဒေါ်လာတန်း2,100လောက်ရရှိခဲ့ပါတယ်။ဒါကြောင့်ပြင်းထန်တဲ့ရက်ဆက်ချမ်းကျုံမှုတွေကိုကျူးလွန်နေတဲ့မြန်မာစစ်ကောင်စီဟာအများဆုံးဝင်ငွေရရှိခဲ့တယ်လို့ ERI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဧပြီလ22ရက်နေ့မှာကြာရောက်တဲ့2023ခုနှစ်မြေကမ္ဘာနဲ့အထိမ့်မှကိုကမ္ဘာတစ်လွှမ်းမှာကျင်းပနေကြအခြေစဉ်မှာပဲကချင်းတဘာဝဝင်းကျင်နဲ့လူခွင့်ဆိုင်ရာအဖွဲ့အစည်းတွေပါတဲ့ကချင်းအဖွဲ့အစည်းပေါင်း16ဖွဲ့ကမြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်ရင်းမှာမြေရှားတပ်တို့တူဖော်မှုရွှေတူဖော်မှုနဲ့တရုတ်တရှုငပြောစိုက်ပျိုးမှုတွေကြောင့် Tababa Winchen, Tigai, Jessimurigo, Kawa, Samsha, Pija, Wood, Panjali, Barry, Sika met Tadu, Dupo, Murija, Didarin, Totani, Piatonia, the Lu, Tababa Winchen, Mapia, Sisi, Muara, Mashibene, Tio Tishung of your side, Yoko, Pita, Dre, Nia, Jessimuri, Shini Raja, Tababa Winchen, Yediji, Kawa, Lua, Delu, Tri Pita, the Lu, Tigre, Ocho, De Sura, Mayo, Pidu, Alu, Maba, Tawan, Shiraja, Tababa Winchen, Tenden, Kawa, Jabu, Dre, Nigabanima, Panja, Tabari, Gula Tamagaya, Natam Nasato, Nikabani, Tokian, Sing Kanza Maro, Gabadalo, Paloin Tangri, Tolomu, Pamanaha, Alomme, Miapia Lani, Retre, Median at the Mudiapian, Lidu Goba Chimare, Pioneer, Pisira, Dria, Relu, Tempia, Tabare, Tapian, Nikabanego, Ludariga, Chimpa, Nidi, Mabe, Nikabaku Rangaro, Mabio Name, Pinia, Relu, Piobari, Agu, Nasa Tonimia, Nikabanego, Nanganaka, Daiwanga, Give a break to Mother Earth. Nigabago and Napi Jazu, Sura Sambone, Jempa Nijara, Pipari
Surama, Sita Gwen, Nape, a jar, Sene, a tea, seller, I wear, deep Pibani B. American Britain, Dione, Pinzina, and I got Dandamani, Ghetto Ye, a tue, Losan, Pedo, Melo, Sudan, Sita, a tiga, Bujo, G, Abdel, El Bahanga, Tinaja, Tobian, Bosubare, Bigger at the Balo, Muro, Captain. Lazy a neat type word, Pintanigabi, Kaze, Lunganigo, Bellu, Losamesuraguro, Shishin Lilin Matia de Babu, Vioega, American and Jai, Winji Tanago Sato, Mimianke, Maro, Kadoma, Shire, American Tayone, and Niga Sato, Losane, Jane, Tanwenda, Alongo, a Piwa, Tawin, Yujang, with a Biosu Gabi, Truya, Lunjong Yijang, Beniama, Bari, Lonida Suraguro, a Tesi, Mabiona, and Buru, Nangajai, Winji Tana, Biosu, Shiduga, Biosu Gabare, Kadoma, American Tanwenda, Kwanase, Jolaushini Bare, Jidin Winji Cho, Rishi Sunagale, a Jibo Domian Sao Ye Comedy Go Usang B, a Seaway Diago Koyu Gabare, Dabian Sudama, Wenashia, Jolaushin, Kula Damaga Gule, Vio Ega Seta, Mimiake, Ama, Lulu Yad, Nilan Alan with Juban, Losang, Nidelu, Josu Gabi, a Guchima, Begay Sagoma, a team of Punain, De Bulu, Josu Gabarekma.
And then, whenever your mother sees in a go, Manetown Iganic Kunanaiti, I don't meet down necessarily kilohertz, didn't it ditonia? I don't meet down lazy kilohertz, conley ditonia. I don't meet down azeti, kilohertz, nashe kongane, Lila Mida diagoze, kilohertz, denga kongarogani, tolen binivarisha.
You American Tangam and I can't then go sell it in anybody. Russia Suaga, Germany Tantama Yang Nasejogu, Saninima, Nangan Ringani, Nintole Bari, Daha, Russia Tantama Nasejogu, Germany Suaga, Damigani, Nintok Kerago, Letum Piana Pichang, Russia Suae, RIA, Novosti Drema, Popia Tabari, Russia Tablai, Ea, Yone Tosijin at Germany Garo, Nanangan in it, the real winter Uye, short trouble, lonely up Pichang, Germany Nangan Jayo.
အချမ်းပဲတမာရီလို့တန်တရားရှိခံရသူတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့ကျူဘာကွမ်တာနာမိုဘေးအမေရိကန်အကျဉ်းဆက်ခန်းမှာထုတ်နောက်ထားသူတွေဟာအယူအမတိုင်းမြင်မြန်ဆန်းဆန်းအိုမင်းလာကြပြီးအကျဉ်းသားတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအခြေအနေတွေဟာစိုးရိမ်ရလောက်တဲ့အခြေအနေမှာရှိတယ်လို့မကြသေးမီကမှတွားရောက်ခဲ့တဲ့နိုင်ငံတကာတက်ချင်တွေအဖွဲ့ ICRC ကပြောဆိုထားပါတယ်သူတို့ကိုဆက်လက်ထိန်းသိမ်းထားအောင်မယ်ဆိုရင်တော့ဂျာဆင်ယူရင်လာနေတဲ့သူတွေရဲ့စိတ်ပိုင်းနဲ့ယုတ်ပိုင်းဆိုင်ရာအခြေအနေတွေကိုစေဝါကူတာပေးမဲ့အစီအစဉ်တွေပါဝင်တဲ့အပြည့်စုံတဲ့အစီအစဉ်တွေလိုအပ်မယ်လို့ အကျဉ်းသားတွေရဲ့အခြေအနေနဲ့အခြေခံပစ္စည်းကိရိယာတွေမှာလည်းအကျဉ်းတောင်ရဲ့အခြေအနေနဲ့အခြေခံပစ္စည်းကိရိယာတွေမှာလည်းအကျဉ်းသားတွေရဲ့မတန်ဆွမ်းမှုနဲ့တပြည့်ပြည့်လိုအပ်တာတွေနဲ့အခြေအနေတွေအတွက်လိုက်လျောညီတွေဖြစ်အောင်ပြောင်းလဲတက်ဆင့်ပေးတဲ့ပေးတင်တယ်လို့ပြောဆိုထားပါတယ် ICRC တာဝန်ရှိသူတွေကတော့တမရဘိုင်ဒင်အစိုးရနဲ့လွှတ်တော်အနေနဲ့ပြည်စုံတဲ့အစီအစဉ်တွေပြုလုပ်ပေးဖို့တိုက်တွန်းထားပါတယ် COA တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဇနင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုဥစွာတင်ပြပါဦးမယ်တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာ February 6ရက်ကငလျင်ကြောင့်တူရကီတနိုင်ငံထဲမှာတင်လူသန်းတဝက်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအခုချိန်အထိအများစုကနေရာထိုင်ခင်းအတိတ်တကျမရှိသေးပါဘူးငလျင်တန်းစိုးစိုးဝါးဝါးခံခဲ့ရတဲ့အစ္စကန်ဒီရမ်မြို့ကအာနာပိုင်တွေကတော့ဒုက္ခသည်တွေကိုယာယီနေထိုင်ဖို့စီစဉ်ပေးပါတယ် VOA သတင်းတောက် Henry Richray ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုငိမ့်ချန်ကပြောပြပေးမှာပါအ
ိတ်စင်ပါတဲ့ရထားတွေတွေအစ္စကန်ဒီရမ်ရထားပူရာယုံမှာရထားတာပါဒီရထားတွေကဘဲမှမသွားပဲ February လတုန်းကလှုပ်ခဲ့တဲ့ငလင်းကြောင့်အိုးအိမ်မဲ့ဖြစ်ရသူတွေယာနဲ့ချီနေထိုင်နေကြပါတယ် Survey Weaver ကအဲ့ဒီတဲကတယောက်ဖြစ်ပါတယ်
ကျမတို့မှအိမ်မရှိတော့ပါဘူးအကုန်ပြိုသွားပါပြီဒါကြောင့်ကလေးတွေကိုခေါ်ပြီးတော့ဒီမှာခိုးလုံနေရတာပါဟဲ့
ဂျန်တစ်ဖို့တရားရှိဟဲ့ဒီမက်လန်ဂယ်လီယောမီလက်အချကလို့
သူကအစားအသောက်တွေယူလာပေးပါတယ်ဒါကြောင့်ငတ်တော့မငတ်ပါဘူးအိတ်ဖို့တော့အရန်ခက်ခဲတဲ့ပြဿနာပ
ါဝီကာရဲ့မြေးမလေးကတော့ပုံမှန်အခြေအနေကိုအမြန်ဆုံးပြန်ရောက်ချင်နေပါပြီ
အခုလည်းဒီနေ့ကစတဲ့တာဗျာမယာနီရှန်
တမိချောင်းတက်ချင်ပါတယ်အခုတော့အချိန်နေအရာမတက်နိုင်သေးပါဘူးအချိန်နေပေးရင်တော့တက်ချင်ပါတယ
်ဘာစကားရဲရဲ gidip sun ဖို့အခုလည်း gidebilirdi
ကျမတို့တခြားနေရာတခြားမြို့သွားမယ်ဆိုရင်တော့သူချောင်းတက်နိုင်မှာပါဒါပေမဲ့ကျမတို့မသွားနိုင်လို့ဒီမှာပဲနေနေရပါတယ်ပတ်စံရှိရဲ့သူတွေကထွက်သွားပြီးတော့တခြားမြို့မှာပြောင်းနေကြပါပြီသူတို့ရဲ့ကလေးတွေလည်းအဲ့ဒီမှာချောင်းတက်နေကြပါတယ်ကျမတို့ကတော့မသွားနိုင်လို့ဒီထားပေါ်မှာပဲနေနေရပါတယ်
အခုရထားတွဲ28တွဲမှာလူအယောက်900နီးပါးနေထိုင်ပါတယ်အဲ့ဒီတဲက22ခုကတော့အိတ်ဆင်တွေနဲ့ဖြစ်ပြီးအရင်ရောက်သူတွေကနေရာဥပိသားပါနောက်မှရောက်သူတွေအတွက်ကတော့အိတ်ဆင်မပါတဲ့အတွဲတွေမှာထိုင်ကုန်တွေပေါ်မှာငုတ်တုတ်အိတ်ရပါတယ်တချို့တွေကတော့အိမ်တွေကျန်သေးပေမဲ့နေထိုင်ဖို့အန္တရာယ်ရှိနေပါတယ်ဆာဖီယာဂလက်စကာဂီက
ဘာနာဘစ်အမ်စ
်ကျမတို့အိမ်ကနည်းနည်းထိခိုက်သွားပါတယ်တော်ဝင်ရှိသူတွေကကျမတို့အိမ်မှာပြန်နေလို့ရတယ်ပြောရင်ပြန်နေကြမှာပါဒါပေမဲ့သူတို့ကဘေးကင်းပြီလို့ပြောမှကျမတို့ကပြန်နေမှာပ
ါရထားတွဲတွေကယာယီတဲတွေထက်ပိုနွေးပြီးခြောက်သွေ့ပါတယ်ဒါပေမဲ့လည်းနေရတာကြက်တဲပြီးလူလဲများသလိုကိုယ်ပိုင်နေရာလည်းမရှိပါဘူးငရင်ကြောင့်လူနေအိမ်ကြီးထောင်ပေါင်းများစွာပျက်စီးပြိုလဲသွားခဲ့တာကြောင့်အိမ်ကြီးမဲ့ဖြစ်ရသူတွေအနေနဲ့ဘယ်အချိန်မှအိမ်ပြန်နိုင်မလဲဆိုတာတော့မသိရသေးပါဘူးခင်ဗျာ
ဒါကတော့အိုမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့တူရကီငလျင်ဒုက္ခသည်တွေအကြောင်းကိုကိုငိမ့်ချန်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးပါမယ်။ပထမအဦးဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအာဏာသိမ်းမှုနောက်ပိုင်းထိုင်းနိုင်ငံတဲတရားမဝင်ဝေရောက်လာသူပိုများလာပါတယ်။အဖမ်းခံရသူတွေဟာလည်းထိုင်းအချုပ်ခန်းထောင်တွေထဲမှာပြန်ဖို့ကြံ့ကြာနေပြီးလူတွေပြည့်ကျက်နေတဲ့အချုပ်ထောင်ထဲမှာဒုက္ခမျိုးစုံခံစားနေကြရပါတယ်။ဒီအကြောင်းဒုအသံအစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစီစဉ်တင်ပြတင်ဆက်ထားပါတယ
်။ဆရာမလေးဆိုတာတော့အားလို့ဘယ်လိုပြောလူခရီးခွေးတစ်ခုလိုချင်လို့အခုကလူခရီးချုပ်ပေါက်ထားတာကိုသူမြင်နေရတယ်
။တောက်ကြလေးထမ်းလို့တချီချီအပိယိုင်ရှင်ရောက်ကြလေးခန်းတို့တကူလုံးဝဲတယ်ဒီခန္ဓာကိုယ်တကူလုံးက
ကိုရမကောင်းလို့ကုလေးကိုကျွန်တော်တို့မြန်မာနိုင်ငံသားလေးဒုက္ခရောက်နေအဲ့ဒါဒါပဲကျွန်တော်မြင်တယ
်ဘယ်နိုင်ငံမှာမဆိုအထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေဒါမှမဟုတ်ဒုက္ခသည်တွေဟာခေါင်းမုံဖြတ်ခံရလေးရှိပါတယ်ဆီယနာတင်မီကလေးကထိုင်းနိုင်ငံကိုရွှေပြောင်းလာတဲ့အထောက်ထားမဲ့မြန်မာတွေများပြားလာပြီးအဖမ်းခံရတာတွေလည်းတိုးလာနေပါတယ်ဒါပေမဲ့လည်းအဖမ်းခံရတဲ့ရွှေပြောင်းနေထိုင်သူတွေနေရပြန်ဖို့ရေကအလွန်နှေးကွေးနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero နဲ့ကတင်ဆက်ထားတာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့တဝဲဝက်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ဆရာမလေးဆိုတာကတော့အားလို့ဒီဘလို့ပြောလူခရီးခွေးတစ်ခုလိုချင်လို့အခုကလူခရီးချုပ်ပေါက်ထားတာကိုသူတို့မြင်နေရတယ်ဒီခန်းထဲမှာဆိုရင်တက်နေတာပေါ့ကွာအခုလူတွေပိတ်သိမ့်နေတာဒါဆိုတော့တို့အိမ်ဝင်နေလို့စားဖို့ကတော့စိတ်မပြေဘူ
းပြီးရတဲ့လအနေနဲ့ကထိုင်းနိုင်ငံရှင်တော်မျိုးကလာဝကအချို့ထောင်ထဲမှာနေရတဲ့အချိန်ကြီးတွေ့ဖို့ကိုမောင်လေးပြောပြနေတာပါ ချိုးထောင်ထက်မှာဒီလိုခြေကားလာကြမည်စွာနေကြရတဲ့အတွင်ဦးမောင်လေးပေါင်မြန်မာနိုင်ငံသားရွှေပြောက်လူသားတွေဟာအခုနှစ်ဇန်နဝါရီလ28ရက်နေ့29ရက်နေ့တွေမှာနှစ်ရက်ဆက်တိုက်အစာငတ်ခံဆန္ဒပြကြပြီးအိပ်ပြန်ခွင့်ယာယီတောင်းဆိုခဲ့ကြပါတယ်အဲ့ဒီချိန်တုန်းကရန်အောင်လောက်ကအချိုးထောင်မှာမြန်မာနိုင်ငံသား900နီးပါးရှိခဲ့ပါတယ်။အစီခံရတဲ့သူအများစုဟာထောက်ထားမရှိလို့အဖမ်းခံထားရတာဖြစ်တယ်လို့ဒေသတွင်း NGO အဖွဲ့တွေကပြောကြပါတယ်။ဖမ်းဆီးခံရသူတွေဟာထိုင်းချင်းထောင်တွေမှာသက်ဆိုင်ရာပြည်ထောင်တွေကိုကြာခံပြီးနေရာကိုပြန်မပို့ခင်လောက်ကအချိုးထောင်မှာဇာယီထိသိမ်းထားတာဖြစ်ပါတယ်။ COVID-19 ရောဂါတွေစတင်ဖြစ်ပွားတဲ့ကမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူမဲ့ဦးရေကိုတတ်တတ်ထားတာကြောင့်အဖမ်းခံရသူတွေကိုပြည်တွင်းပြန်လည်ပို့ဆောင်ဖို့ကနေနေမြန်မြန်မလုပ်နိုင်ပါဘူး။အထက်သိခံထားရှာသူတွေရဲ့ပြောပြချက်အရာကတော့ချုပ်ခန်းတခန်းကအများဆုံးလူအယောက်50သားဆံပါတယ်။ဒါပေမဲ့ဇန်နဝါရီလထဲမှာတော့ချုပ်ခန်းတစ်ခုစီမှာအယောက်100ကျော်အထိတက်ကြတက်တက်နေရလို့တစ်ဖက်ထားထိုင်မှတစ်ဖက်အေးရတဲ့အလှိုက်ကျပုံစံနဲ့အေးရတဲ့အခြေအနေတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ဖြေသိခံရတဲ့သူတွေဟာတကူရီတရှင်ကြီးအတွက်အရန်ဆိုရတဲ့အခြေအနေဖြစ်ခဲ့တယ်လို့အဲ့ဒီအခြေကချိုးထောင်တဲ့နေထိုင်ခဲ့ရတဲ့မပြူဝင်းကပြောပါတယ်
။ယောက်ျားလေးခန်းဆိုတကြည်ကြည်အဖေရိုက်ရှင်နဲ့ယောက်ျားလေးခန်းဆိုတကူလုံးဝဲတယ်ကြီးပဲခန္ဓာကိုယ်တကူလုံးကမင်းကလေးခန်းပဲနည်းနည်းတော်သေးတယ်။ဒါပေမဲ့မင်းကလေးခန်းတော်သေးဆိုရေလဲမနေဘူးတောင်းဆိုပြီးတော့တောင်းနေရတယ်။ဒီကြတော့လည်းမမှန်ဘူး။ကတော့ဗာရဲ့မိန်းကလေးတွေအိမ်နာတက်ဖို့တော့မှမနေဘူးတောင်းဆိုပြီးမနေဘူးတောင်းဆိုပြီးပြောဆိုနေရတယ
်ထိုင်းနိုင်ငံမှာလူမှုကြီးကြရေးဒေသစခန်းဆက်ခုရှိပြီးအဲ့ဒီထက်မှလူတွေကညပြပြစ်ခတ်နေတယ်လို့ Global Detection Project ထုတ်ပြန်ချက်အရသိရပါတယ်ဒါပေမဲ့ရနာမှာတော့လတော်ကြာလူကြီးတိုးပွားလာပြီးညပြပြစ်လျံလာမှုတွေကပြီးခဲ့တဲ့ဇန်နဝါရီလအတွင်းတော်တော်ဆူဆူဖြစ်ခဲ့တာပါမဖြူပွင့်ကရန်အောင်လောက်ကထဲမှာ9လလောက်နေခဲ့ရပြီးလုံးမဲ့ထဲမှာပါမယ်ဆိုပြီးလစဉ်ကတိအထထရရှိခဲ့ပါတယ်
။စီနီယာခေါ်တာအယောက်100ဆိုပြီးသူတို့ကတွင်းတယ်။ဒါပေမဲ့တကယ်ကခေါ်တဲ့ခါကျစီနီယာမှာအယောက်100တော့တခါကျရင်ပြည့်စင်မှာပြည့်တယ်။ပစ္စသမားတွေဦးစားပေးတော့ကျမတို့တွေကြံရင်ခဲ့ရ။ကျမတို့ကြံရင်ခဲ့အခုစီနီယာပါမယ်ဆိုပြီးတော့ဒီဘက်လည်းမပါဘူးဒီလလည်းမပါဘူး။တလမှာနှစ်တုပ်ပို့မှဆိုလည်းမပို့ဘူး
။ထိုင်းနိုင်ငံထိုင်းဝန်ကြီးဌာနကတော့ဒီလိုလက်ပိတ်ဆိုင်ယူမှုတွေဒါမရှိပါဘူးလို့အရင်ကငြင်းဆိုထားပူပါတယ်။တူတန်ကပြီးခဲ့တဲ့နှစ်ကရနောင်လာဝကချူထောင်မှာထိသိမ့်ခံခဲ့ရတဲ့ရွှေပြောင်းလို့သားကိုစီသူနဲ့စကားပြောဆိုခဲ့ပါတယ်။သူကပိုက်ဆံနဲ့လာထိုးခဲ့တဲ့တွင်နေအီကိုစောစောပြခွင့်တားခဲ့ပေမဲ့ငွေပေးတိုင်းနဲ့ပြန်လို့ဖို့ကအမခံမှုမရှိဘူးလို့ဆိုပါတယ်
။ဒီကတော့ဗာလက်ခံနေတာကြိုက်ရကြိုးကြီးပတ်စံပေးထွာလာတာ။ပတ်စံဗာတက်တောင်းပ
ေးအဓိကကတော့တက်တဲ့ကံနဲ့ဂျန်ခဲ့လို့ပတ်စံပေးပြီးထွာလာတာ။ဗာတက်တောင်းပေးပြီးထွာလာတယ်ဒီပဒတောင်းကိုတော့မှအပြင်းမဆုံးဆန်းပြီးလဘကရုံနဲ့ရင်းနှီးတဲ့သူတွေထဲမှာရလာ။အဲကျန်တဲ့သူတွေထဲမှာအလင်ခံတဲ့သူတွေလည်းရှိတယ်။ဒီလလွတ်မယ်ဘက်9000ပေးရမယ်ဆိုရင်ဒီလလည်းမပေါဘူး။နောက်လလည်းမပေါဘူး။နောက်နောက်သုံးကဂျန်နေခဲ့တဲ့သူတွေလည်းရှိတယ်
။ဒီလိုတွေလုံးဆောင်နေရင်ကဇန်နဝါရီလအတွင်းရန်တော်မှာကျင်းသားဥယျာဉ်တွေပါလို့များပြားလာပါလေ။ပထမတစ်ချက်ကတော့မြန်မာနိုင်ငံဖက်နေကျမ်းမာရင်းနဲ့လူချိုကြီးချင်းတွေကြောက်ဆိုပြီးCOVID-19 ဖြစ်ပွားနေတဲ့အခြေကတည်းကလစဉ်နေရပြန်ခေါ်မဲ့လူဦးရေတွေကိုကန့်တလိုက်ပါတယ်။ဒုတိယချက်ကတော့အာဏာသိမ်းပြီးနောက်ပိုင်းနောက်ဆက်တွဲအနေနဲ့နိုင်ငံပြည်စီးပွားရေးကျဆင်းလာတာတွေကြောင့်ထိုင်းနိုင်ငံတွင်ကထောက်ထားမဲ့ရွှေ့ပြောင်းလုပ်သားတွေပိုများပြားလာတာကြောင့်ပါ။ COVID-19 ကြောင့်ရန်နာထားရတဲ့ MOU စနစ်နဲ့ရွှေ့ပြောင်းလုပ်သားခေါ်ယူမှုတွေကလည်း2022ခုနှစ်မှပြန်စတင်နိုင်ခဲ့ပြီးလုပ်ငန်းစဉ်တွေကိုလည်းလင်းများစွာလှုပ်ဆောင်နိုင်ပါဘူး။ဒီကနေ့လာတဲ့တုံးကလည်းနိုင်ငံတွင်းမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့စနစ်ကလည်းရပ်တသွားခဲ့ပါတယ်။ဒါပြင်နိုင်ငံရေးချီနေကြောင်းထွက်ပြေးလာရသူတွေနိုင်ငံကူးလက်မှတ်တက်တမ်းမတိုးနိုင်သူတွေတော့မဟုတ်နှစ်ဆဆစ်စီကူတွေမှာဖြတ်ပြေးလာရင်ဖက်စီခံရမှာကြောက်သူတွေလည်းရှိနေပါတယ်။အဲဒီလိုဖြစ်ရတွေကထောက်ထားမဲ့ဝင်ရောက်မှုတွေအစီအတွက်ကိုပိုပြီးတိုးလာစေသလိုဖက်စီတွေလည်းပိုများလာစေပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်အနေထားစစ်တမ်းဆိုင်ရာစာချုပ်ကိုလက်မှတ်မထိုးထားတဲ့နိုင်ငံဖြစ်တာကြောင့်ထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေတ တမဟုတ်နိုင်ငံရေးကြောက်ရှိပြောင်းလာရတဲ့လူတွေအားလုံးအတွဲဆက်ဆံမှုကလည်းတူတူဖြစ်ပါတယ်။အနာသိန်းတဲ့2021ခုနှစ်ကနေအခုနှစ်ဖေဖော်ဝါရီလကြီးတနင်္သာကာလတွင်မြမရွှေပြောင်းလို့သာအနေဆိုမှာသိကြော်ဟာထိုင်းနိုင်ငံတဲတရားမဝင်ဝင်ရောက်လာကြတယ်လို့ပညာရေးနဲ့ပေါ်ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့တည်ထောင်သူဦးထူးချက်ကဆိုပါတယ်။ထိုင်းနိုင်ငံတွင်အစင်ပူတဲ့ထိုင်းဆိုရမြန်မာပြည်ပြန်ပို့တဲ့ချက်လက်တွေကိုကိုးကားပြီးအခုလိုခံမှန်းပြောဆိုတာပါထိုင်းအချို့ထောင်တွေထဲကာလကြာစီထုနောက်ခံနေရတဲ့မြန်မာရှေ့ပြောင်းလူသားတွေရဲ့အရေးကိစ္စပါဝင်လုံသမအခွင့်အရေးစတဲ့လူခွေချုပ်ဖောက်ခံရတဲ့ကိစ္စတွေစုံနဲ့အောင်လို့ပို့အရေးကသက်ဆိုင်ရာအစိုးရတွေမှာတာဝန်ရှိတယ်လို့ဦးထူးချက်ကပြောပါတယ
်ဒါဒီအားလုံးကဒီအစိုးရတွေမှာတာဝန်ရှိရတဲ့ကျွန်တော်တို့အလုတ်သမားကြီးလုံနေကြတဲ့ဟိုအလုတ်သမားဖွဲ့စည်းတွေလူပုဂ္ဂိုလ်တွေနဲ့လည်းအဲ့လိုမျိုးပူးပေါင်းဆောင်ရွက်ပြီးတော့เนาะအကောင့်တွေဖော်မယ်ဆိုလို့ရှိရင်ချို့ပြဿနာတွေကဟိုပပျောက်တာတဲ့ကျွန်တော်အများကြီးဟိုယွံနေသွားလိမ့်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်ဗျာ
။ဒါပေမဲ့လည်း COVID-19 စီးမီးစီကံတွေကိုကြကြပြပြဖြစ်လျှော့ပေးနေချိန်မှာလည်းရပြန်ဖို့ပေးကိုဘာကြောင့်ကန့်သတ်ထားရပါသလဲ။မြမအောင်နာပိုင်တွေကပြန်လဲခေါ်ယူမဲ့အစီအတွက်ကိုဘာကြောင့်ဝန်တိုးနိုင်တာပါလဲ။တူတန်ကပကမြို့မြန်မာတန်ယုံကအလုံသမားတန်မှုကိုဆက်သွယ်ခဲ့ပေမဲ့အဖြေမရရှိခဲ့ပါဘူး။ဒီကနေ့ဇန်နဝါရီလတုန်းကရှင်နောက်ကထိသိခံထားရသူတွေကအိပ်ပြန်ပုတ်နေတဲ့အကြောင်းကိုဥပမာထားပြောပြီးထိသိခံထားရတဲ့အလုံသမားတွေအိပ်ပြန်ခွင့်ရရှိဖို့အတွက်ကြိုးစားဆောင်ရွက်နေတယ်လို့ပဲယူရှင်းစွာဖြေကြားခဲ့ပါတယ်။အခြားရင်းမြစ်တစ်ခုရဲ့ပြောကြားထားမှုအရာကတော့လူချိုးရေးပြဿနာတွေကြောင့်အဖက်စိခံထားရသူတွေကိုနေရအတီးတီးကိုအရေးအတွက်ကာသမှုမရှိပြမပုတ်နိုင်တာလို့ဆိုပါတယ်။တနင်္လာရီတိုင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဖွန်ကြီးလောက်ခဲ့ဖူးတဲ့ဥယျာဉ်ထွေးကတော့ COVID-19 ကာသမှုတွေကလည်းပြောင်းလဲသွားပြီးကြမ်းတမ်းမှုရှိပဲပြန်လဲခေါ်ယူနေတယ်လို့တုတ်ပြန်ပြောဆိုပါတယ်
။ကွန်နီမထားဘူး။သူကစစ်မှပြေးမှထားတာလေ။အဲနိုင်ငံကြီးပြည်ထောင်စီပြန်လွှဲကိုတို့ကိုကြောင်းကြားတယ်။အကြောင်းကြားရင်ကိုတို့ကနေသူ့ကိုနိုင်ငံသားကြီးချင်းစစ်စစ်တယ်။နိုင်ငံတကာနိုင်ငံသားမှလည်းကိုတို့ကလက်ခံမိတာပေါ့။ဘာမှဒါအကျင့်ကြတာပြည်တော်မရှိဘူ
းဒီပြောဆိုချက်ကိုကျွန်တော်နဲ့အခြားနေရာတွေမှာထိသိမ့်ခံထားရတဲ့ရွှေပြောင်းလုံသမားတွေကသဘောမတူပါဘူးထိုင်းနိုင်ငံမှာရှိတဲ့မြန်မာတာဝန်ရှိသူတွေအနေနဲ့လုံသမားတွေကိုတိတက်အကူအညီပေးတာတွေလုံသိမ့်တယ်လို့တက်ကြွလှုံ့ရှားသူတွေကပြောကြပါတယ်ဆန္ဒပြပွဲပြီးကျွန်တော်အိမ်ကနောက်မိုက်မှာတော့ကျွန်တော်တို့ကမှထိသိမ့်ခံထားရတဲ့689မြမစစ်တပ်ကစေသိမ်းမိုးစေလိုပြီးပြန်လဲခေါ်ယူခဲ့ပါတယ်။ဒီလိုလှုပ်ဆောင်မှုတွေဟာအထက်လူကြီးတွေကဖိအားပေးမှုရှိမှသာလူသမားတအရာရှိတွေကလှုပ်ဆောင်ခဲ့တာလို့မိတ္တသဟာယနိုင်ကူညီမှုအတင်းကဥသားကျော်ကတော့ပြောပါတယ်။အနာသိပြီးနောက်ပိုင်းမှာလဲရွှေပြောင်းလူသားတွေကိုလူခွေချိုးဖောက်မှုဖြစ်စဉ်တွေကဆက်တိုက်နေပါဖြစ်နေတယ်လို့ဆိုပါတယ်။
မိဘသားသမီးကိုကုသသမီးတန်ဖိုးထားရင်တော့ဒီမှာလာရိုက်လို့ရမလားဟုတ်မလားကုမိဘမှာကုသသမီးတန်ဖိုးမထားရင်တော့ဒီရက်ကောင်ကတော့ရိုက်မှာပေါ့ဒါပဲရှိတာလေအခုလည်းဒါပဲကျွန်တော်တို့ဒီအစိုးရမကောင်းလို့ကုလူကိုကျွန်တော်တို့မြန်မာနိုင်ငံသားလေဒုက္ခရောက်နေရတာဒါပဲကျွန်တော်မြင်တယ်ဒီကျွန်တော်မြန်မာဟဲ့အစိုးရကကောင်းနေမှဆိုကုလူကိုကျွန်တော်တို့မြန်မာနိုင်ငံသားလေကုလူကဒုက္ခခံရမှာလည်းမဟုတ်ဘူးခင်ဗျာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေနပ်မယ်လို့ဒို့တန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒို့အတန်အစီအစဉ်အပြီးမှာတော့ Democracy လူခွင့်ရနဲ့ခေပြန်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့တိုက်ပွဲကြေညာချက်တွေမှာလူသားချင်းစာနာမှုထောက်ထားမှုဥပဒေကိုမြန်မာစစ်တပ်ကလေးစားဖို့ဘာကြောင့်နိုင်ငံတကာကပြောနေကြတာပါလဲဒီဥပဒေကပဋိပက္ခတွေမှာဘာကြောင့်အရေးကြီးတာပါလဲလူခွင့်ရေးတက်ကြွလှုပ်ရှားသူဒေါ်မေဇဘယ်ဖြူနဲ့ဥတ္တမောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်
ရရှိများခင်ဗျာဇီကြီးကျေးရွာကိုလေချောင်းကနေအပီလာ7ရက်နေ့ကဘုံကျဲပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးအယောက်30ဝန်းကျင်ပါဝင်ဒုတိယကျော်သိဆုံးသွားခဲ့ပါတယ်ဒီသတင်းဟာကမ္ဘာမီဒီယာလောကကိုအတော်ကြီးရိုက်ခိုက်ပါတယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတော်တော်များများပြီးတော့အဖွဲ့အစည်းတွေတော်တော်များများကလည်းမြန်မာစစ်တပ်ကိုရှုတ်ချတဲ့ ကျင်ညာချက်တွေထုတ်ကြတယ်အဲ့ဒီကျင်ညာချက်တွေထဲမှာကျွန်တော်တို့အလုံးနီးနီးမှာပါတာကတော့နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားဖို့မြန်မာစစ်တပ်ကိုပြောတာပါပဲဆိုတော့ဒီဘက်ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းကတော့စစ်ပွဲတွေကြားထဲမှာလူဆန်ရေးအကြောင်းဖြစ်ပါတယ်တနည်းပြောလို့ရှိရင်အဲ့ဒီလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုကျွန်တော်တို့ဆွေးနွေးကြမှာပါဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မတ်မေးစပယ်ကျူဖြစ်ပါတယ်မတ်မေးစပယ်ဟာအမေရိကန်နိုင်ငံကွန်တက်တက်တို့မှာခိတ္တဧတုတေတီဖြစ်နေရောက်ရှိနေပြီးလူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားရေးဥပဒေတွေကိုစိတ်ဝင်တစားလေ့လာနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေးစပယ်ခင်ဗျာ
ဟုတ်မင်္ဂလာပါဆရာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဥပဒေအကြောင်းကိုမပြောခင်ပေါ့နော်တာမန်လူတယောက်အနေနဲ့ပဲကျွန်တော်တို့အရင်ဆုံးစဉ်းစားကြည့်ကြအောင်ပေါ့နော်ကျွန်တော်တို့ဒီပထမဦးဆုံးမြန်မာပြည်အားထုတ်တဲ့ပြက်ကလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ AB လ10ရက်နေ့ကနေ AB လ19ရက်နေ့အထိဒါကိုရက်အားဖြစ်နေသတ်မှတ်ထားတာကျွန်တော်တို့တွေ့ရတယ်နော်နောက်ပြီးတော့ဒါကတကြံပတ်ဝန်းကျင်နှစ်သက်ကူမြန်မာနှစ်သက်ကူပတ်ဝန်းကျင်ရက်တွေလည်းဖြစ်တယ်ကျေးရေဝန်ထမ်းစစ်တနာဝန်ထမ်းကိုကျော်ဝန်ထမ်းနဲ့ပြည်ထောင်နိုင်ငံခြေဆိုင်ဂါဒီယန်သတင်းစာကြီးမေးတဲ့အခါမှာအဲသူကပြန်ပြောပြတယ်သူတို့ကဒီမော်တော်ဆိုင်ကယ်3စီးနဲ့သူတို့တငယ်ချင်း၄ယောက်ဒီဖွင့်ပွဲကိုသွားနေတယ်သွားနေတဲ့အချိန်မှာပဲသူတို့ဒီကမ္ဘာတချင်းတန်တွေကိုလော့စပီကာနဲ့ဖွင့်နေတာတွေကိုအကြားနေရတယ်ပြီးတော့မကြဘူးဟောနော်ကျွန်တော်တို့ဘုံချလိုက်ပြီးတော့စစ်တနာတွေနဲ့ပြစ်တာကြားလိုက်ရတဲ့အတွက်ကြောင့်သူတို့ကဒီဘေးကိုချပြီးတော့သူတို့ကဝင့်နေရတယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဒီလိုအခါကြီးရက်ကြီးတွေနော်တခြားနိုင်ငံတွေကပြစ်ပကတ်ဒီမှာဟောမတ်မေးစပယ်ယူလေးလာတဲ့အခါမှာဘယ်လိုများတွေ့ရလဲ
ဟိုလူမှန်ရင်ပေါ့လေအာဘာသာတရားအနေနဲ့ရင်ကျေးမှုလေးထုံးစံဟိုရှိကြတဲ့လူမျိုးတိုင်းအာကဒီကိုယ့်ရဲ့ဘာသာအရပဲဖြစ်ဖြစ်ပေါ့ကိုယ့်ရဲ့လူရတလေထုံးစံတွေအရာရှိတဲ့သတ်မှတ်ထားတဲ့အခကြီးရဲ့ကြီးတွေကိုလေးစားကြတယ်တန်ဖိုးထားကြတယ်အဲပြီးတော့ဘလောက်ပဲအမျိုးတွေအာကတာတွေကြီးမားစေကမှုပေါ့နော်ဒီလိုမျိုးအခကြီးရဲ့ကြီးတွေမှာအာဒီအေဂျေလူတွေတေဂျေအောင်ထိခိုက်တန်ရာရအောင်ပေါ့ရရဲ့ဆက်ဆက်ချေမုန်းတာတွေကိုဟိုတော်တော်လေးဆောင်ရှားကြတာကိုတွေ့ရပါတယ်ဗုဒ္ဓဘာသာလူမျိုးလူများစုဖြစ်တဲ့နိုင်ငံမှာဗုဒ္ဓဘာသာတွေဗုဒ္ဓဘာသာဝင်တွေအထူးအမြတ်ထားတဲ့အခုလိုခါကြီးရက်ကြီးမှာအခုလိုလူမဆန်တဲ့တိုက်ခိုက်မှုမျိုးကိုကျူးလွန်တာဟာတတော်ကိုဟိုရုပ်ဆိုးကြီးတန်တယ်အာပြီးတော့မဇက်ကဖျားဖျားပြောနေပေမဲ့လက်ကကာယကာယပေါ့နော်တကယ်တမ်းမှာသူတို့မှာအဲဒီဘာသာတရားပါဝင်အခုလူမျိုးတွေရဲ့အထွတ်အမြတ်ထားတဲ့ခါကြီးရဲ့ကြီးတွေဒလိထုံတန်းစင်လာတွေရိုးရာအာတွေကိုအထိန်သိမ်းလိုက်နာဖို့အတွက်အာတစည်းမှသူတို့တွေခေါင်းထဲမှာမရှိဘူးဆိုတာအထင်ရှားပါပဲပေါ့နော
်ဟုတ်ကဲ့အဲကျွန်တော်တို့တိုက်တိုက်ဆက်ဆိုင်ပေါ့လေဒီ2023ခုနှစ်မှာပဲကျွန်တော်တို့လိုပဲတချံကြတဲ့ထိုင်းနိုင်ငံကတချံကိုကမ္ဘာရင်ကျေးမှုအမွေအနစ်အဖြစ်နဲ့သတ်မှတ်ဖို့UNESCO ဖွဲ့ယူတင်လိုက်တယ်အဲ့ဒီကြံမှာပဲကျွန်တော်တို့မြန်မာပြည်ကဘုံကျဲပြီးတင်တတ်တဲ့ပြက်တဲ့အဖြစ်ကတချံပတ်ဝန်းကျင်တချံရက်ကြီးခါကြီးမှာဖြစ်တယ်နိုင်ငံတော်ကနေမှပြက်ကလေးမှာရက်အားဖြစ်နေသတ်မှတ်ထားတဲ့ကြံနေတကူကာလမှာဖြစ်တယ်ကျွန်တော်တို့ဒီ EU ဥရောပသမဂ္ဂနိုင်ငံရေးအပြောရေးဆိုခွင့်ရှိသူနဲ့ဘီလာမက်ဆရလီကဒီအဘီလာဆက်နေနေပုံလူနေမှာပေါ့နော်ကျွန်တော်တို့ဘာပြောလဲဆိုရင်မြန်မာပြည်သူတွေနှစ်သက်ကူအခါသမယဆင်နွှဲနေချိန်မှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာချီးကျဲထိတ်လန့်စရာဖြစ်ပါတယ်။ဟာသူကတတိထားမိပဲဗျ။ဒီကျွန်တော်တို့ရင်ကျေးမှုတလေအရေးကြီးတာလေ။ဆိုလိုတာကကောင်းမှုကုစုဘက်ကိုပူပြီးအာရုံစိုက်ကြတဲ့အချိန်ဒီမှာလာပြီးတိုက်တိုက်ဆိုင်ဆိုင်ဒီအဲ့ဒီနေမှာအဲ့ဒီတကြံကာလနော်ကျအားကြီးမှာပဲကျွန်တော်တို့ဘုံကျဲတယ်ကျွန်တော်စစ်တပ်ကအကျုပ်လုပ်နေရတယ်ပေါ့နော်ဆိုတော့ဒီလိုအဖြစ်မျိုးတွေကိုကာကွယ်ဖို့အတွက်ကျွန်တော်တို့နိုင်ငံတကာဥပဒေကိုလည်းရေးဆွဲထားတယ်မြန်မာနိုင်ငံကလည်းလက်မှတ်ထိုးထားတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဘာကြောင့်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေဟာပဋိပက္ခတွေမှာအရေးကြီးရတာလဲဆရာမနည်းရှင်းပြပြပါခင်ဗျ
ဟုတ်ကဲ့ ဒီစစ်မဲ့ပြိပခဖြစ်တဲ့နေရာတွေမှာပေါ့နော်စစ်ပွဲနဲ့မသက်ဆိုင်တဲ့အရသာပြည်သူတွေထိခိုက်သေးခြင်းမှုနည်းအောင်ကာကွယ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေပေါ့လေ International Humanitarian Law လို့ကျွန်တော်တို့သိကြတဲ့ဥပဒေကိုဒီကုလသမဂ္ဂနဲ့ကမ္ဘာအတိုင်းပိုင်းကပြဋ္ဌာန်းထားတာဖြစ်တယ်အဲ့တော့စစ်ပွဲတွေမှာဟိုလိုက်နာရမယ့်စီးနှင်းစည်းကမ်းတွေရှိပါတယ်အကြောကိုဒီ Geneva Convention လို့ခေါ်တဲ့ဒီဟိုပြဋ္ဌာန်းချက်တွေမှာလည်းအတိအလင်းပြဋ္ဌာန်းထားပြီးသားဖြစ်ပါတယ်အဲ့တော့စစ်မှတ်တွေပြိပခါတွေဖြစ်သွားတဲ့ခါတိုင်းမှာကျမတို့ဟာဒီစစ်ပွဲတွေနဲ့မသက်ဆိုင်တဲ့တိုက်ရိုက်သက်ဆိုင်မှုမရှိတဲ့လူနေအိမ်တွေပြီးတော့အပြစ်မဲ့အရသာပြည်သူတွေထိခိုက်သေးခြင်းမှုမရှိအောင်ကလေးတငယ်တွေအမျိုးသမီးတွေတက်ကြီးရွယ်ဦးတွေပေါ့နော်ဒါတွေကိုလက်နဲ့ကင်ထားတဲ့သူတွေအားလုံးကလေးစားလိုက်နိုင်ရမယ်အကာအကွယ်ပေးစောင့်ရှောက်ရမယ်ဆိုတာဒါကဘာပေါ်မှာဟိုအားလုံးသိပြီးသားပြတ်ထန်းထားတဲ့ဥတွေပါပဲပေါ့နော်အဲ့တော့ရည်ရွယ်ချက်ကိုကအပြစ်မဲ့ပြည်သူတွေကိုကာကွယ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကပြတ်ထန်းထားတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတာကတော့အပြစ်မဲ့ပြည်သူတွေကိုတမင်ဒီရွေးချက်ရှိရှိပြတ်မှတ်ထားပြီးရောဟို terror campaign လို့ခေါ်တယ်ပေါ့နော်ဟိုအကြောက်တရားနဲ့ပြည်သူတွေကိုဖိနှိပ်ဖို့အတွက်ဒီလက်နက်ကိုင်းအာဏာယူတစုကနေပြီးတော့ဒီလိုနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းပဲချိုးဖောက်နေတာတွေ့ရတယ်ပေါ့လေဒါကပထမဆုံးဖြစ်ရမှာဟုတ်ပါဘူးဒါပေမဲ့လည်းဝန်ထဲစရာကောင်းတာကကမ္ဘာအတိုင်းဝိုင်းပေါ့နော်ဒီ UN ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်ကမ္ဘာနိုင်ငံတွေဟာဒီလိုမျိုးနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာကိုတွေ့ရနဲ့သိရနဲ့မတိကျုံကျုံပြုတ်နေတာကတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့တကယ်ပဲဟိုဝမ်းနဲ့ကြေကွဲစရာကောင်းတဲ့ကံကြမ္မာလို့ပြောရမှာပေါ့လေနော်ဆရာ
ဟုတ်တယ်ဆိုတော့ဘာကြောင့်ဒီအခြေအနေဖြစ်နေတာလဲဒီဥပဒေရဲ့သဘောတဘောဘာကြောင့်လဲဒါမှမဟုတ်နိုင်ငံတွေရဲ့ဆုံးဖြတ်ချက်ကြောင့်နိုင်ငံကြီးတွေရဲ့သဘောထားဆိုင်ရာနိုင်ငံရေးကြောင့်လားဘာကြောင့်ကျွန်တော်တို့ဟာထိရောက်အောင်ကောက်ခဲ့ဖော်နိုင်ခြင်းမရှိသေးတာလဲ
လက်ရှိချိန်နေမှာတော့ကျွန်တော်တို့ကဒီ geopolitics လို့ခေါ်တဲ့ဟိုအထူးပြီးနိုင်ငံရေးပေါ့နော်နိုင်ငံရေးအခြေအနေတွေကြောင့်ကျွန်တော်တို့နိုင်ငံရဲ့ကိစ္စမှာဒီကုလသမဂ္ဂလုံခြုံရေးကောင်စီအခွင့်အဝန်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကမြန်မာနိုင်ငံရေးကိုလက်ဆောင်နေကြတာတွေ့ရပါတယ်အထူးသဖြင့်တော့အာဆီယံလက်ထဲကိုထိုးထည့်ထားတာပေါ့နော်အဲ့တော့ဒီအာဆီယံကမြန်မာစစ်ကောင်ဆောင်တွေကိုအကာအကွယ်ပေးထားနေတဲ့တွေ့သူတို့ကျိုးလွန်နေတဲ့စစ်ရာဇဝမှုတွေကနေကင်းလို့အဖြစ်ပေးခံရမှုကနေကင်းလို့ခွင့်ရနိုင်မယ်လို့မြန်မာစစ်ကောင်ဆောင်တွေကယူဆထားပုံရပါတယ်။ဒါပေမဲ့လည်းနိုင်ငံတကာဥပဒေတွေဟာဒီလိုစစ်ရာဇဝကောင်တွေကိုတိတိကျကျဟိုအဖြစ်ပေးအရေးယူနိုင်ဖို့အတွက်စီစဉ်ရေးဆွဲထားတာပါ။သူတို့ရဲ့ဒီတာဝန်ယူတာဝန်ခံမှုနဲ့ပေါ့နော်အပြစ်ပေးအရေးယူခံရမယ်နေ့ဟာမကြပါဘူးရောက်လာမှာပါအဲ့တော့ဒီနိုင်ငံတကာတရားရုံးအနေနဲ့ပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီကညှုံးပုတ်ခြင်းမပြုတ်မခြင်းဒီကိစ္စတွေကိုကိုင်တက်ဖြစ်ရှင်းလို့မရဘူးဆိုပေမဲ့လည်းလူအခွင့်အရေးနဲ့အထူးသဖြင့်ဒီလိုမျိုးစစ်ရာဇဝမှုတွေကိုဆက်ဆုပ်ရွံရှာတဲ့ကုလသမဂ္ဂအဖွဲ့အဝင်နိုင်ငံတဦးချင်းတစ်ဖွဲ့တနိုင်ငံချင်းစီအနေနဲ့ဒီလိုစိတ်ထားဆွေးမှုကျိုးလွန်နေတာတွေကိုရက်ချမ်းကရက်အောင်သူတို့အနေနဲ့ဒီအပြစ်ပေးပိတ်ဆို့တန်ခတ်အရေးယူမှုတွေလှုပ်ဆောင်နိုင်တယ်လို့ပဲသူတို့ကနိုင်ငံတကာတရားရုံးကိုညှိုးပို့နိုင်တဲ့စနစ်တွေလည်းရှိပါတယ်ရှိလာမှာပါပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်သူတွေအနေနဲ့စိတ်မပြတ်အားမလျော့ပဲနဲ့ဒီလိုတရားညတာမှုကိုရရှိနိုင်တဲ့နည်းလမ်းတွေကိုကျွန်တော်တို့အစွမ်းကုန်စူးစမ်းပြီးတော့ရှာဖွေပြီးဒီလိုရာဇဝတ်ကောင်တွေကိုတစ်ချိန်ချိန်မှာတော့တာဝန်ခံမှုတာဝန်ယူမှုရှိစေဖို့အတွက်ပေါ့နော်အဖြစ်ပေးအရေးယူနိုင်ဖို့အတွက်ကိုကျွန်တော်တို့နည်းလမ်းတွေရှာတွေ့နိုင်မှာပါလို
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးဟုတ်ကဲ
့ကျေးဇူးပါဆရာ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားလို့တော့ဒီလိုခွင့်ရတဲ့ကြွားလို့ချောင်းမှတ်မိစွဲဖြစ်ဖြစ်ပါတယ်ကျွန်တော်တောင်းတမ်းပါ
သ
ဦးသိမ်မောင်တန်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်ဆက်လက်ဆောင်မြော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အသံလွှင့်အစီအစဉ်တွေကိုတော့ line meter 25 kHz တင်နေ113ညလိုင်းဒိုမီတာ40 kHz 93ညလိုင်းဒိုမီတာ51 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လိုက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ဂျပန်မှာပြုလုပ်ခဲ့တဲ့ G7 နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာစီးမျဉ်းတွေကိုအခြေခံပြီးလွတ်လပ်ပွင့်လင်းတဲ့နိုင်ငံတကာဆန်းကျင်ဆန်ညွန့်တွေရှိရေးဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ဖိလစ်ပိုင်မှာအမေရိကန်စစ်ရင်အားတိုးချဲ့တောင်းမှာဖြစ်ပြီးတင်းမာမှုတွေရှိလာနေတဲ့အင်ဒိုပစိဖိတ်လုံခြုံရေးအခြေအနေအပအဝင်အာရှဒေသတွင်းအခြေအနေတချို့ကိုဒီတစ်ပတ်အာရှနိုင်ငံကြီးအာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်။G7 ဆက်မှုနဲ့စီးပွားအင်အားကြီး9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာဂျပန်နိုင်ငံကာရူဇာဝါမြို့မှာဧပြီလ16ရက်နေ့ကနေ18ရက်နေ့အထိစုရုံးရောက်ရှိခဲ့ပြီးကမ္ဘာပြဿနာတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးတရုတ်-ထိုင်ဝမ်အရေးနောက်ကိုရီးယားအရေးနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတွေကိုဆွေးနွေးခဲ့ကြပါတယ်။G7 အစည်းအဝေးရလဒ်ကိုဂျပန်နိုင်ငံသားဝန်ကြီးယိုရှိမာဆာဟာရာရှိကအင်္ဂါနေ့တုန်းကအခုလိုပြောကြားခဲ့ပါတယ
်။ဥကရိုင်းနာ情勢に関しましては G7 として引き続き一致して
ロシアがウクライナを救助れすっぽえを G7 にね匂匂匂散じてロシアボ踢躍偏袒ね弾殺揶揄無で射漏とまဖြစ်ပါတယ်။ဒါ့အပြင်ロシア隊တွေウクライナがね圈借မရှိချက်ချင်းပြန်လဲရုပ်သိမ်းမှုကိုလည်းတောင်းဆိုပါတယ်။ရုရှားကနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချင်းချောက်တာတွေဟာလက်ခံနိုင်စရာမရှိပါဘူး
။အမေရိကန်၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊ကနေဒါ၊အီတလီနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့ G7 ရဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကိုပြောကြားရမှာတော့နှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစိုးရိမ်ပူပန်မှုရှိတဲ့ကိစ္စရပ်တွေကိုတရုတ်နဲ့တိုက်ရိုက်ဖွင့်ပွင့်လင်းလင်းဆွေးနွေးရေးဟာအရေးကြီးကြောင်းနဲ့တရုတ်နဲ့အပြူသဘောဆောင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးအတွက် G7 အနေနဲ့ပြင်ဆင်နေတယ်လို့ပြောကြားခဲ့ပါတယ်။အရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စတွေမှာတော့အင်အားသုံးအတင်းအကျပ်ဖြည့်ရှင်းတာတွေကို G7 အနေနဲ့ဆန့်ကျင်ပြီးထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာနိုင်ငံတကာလုံခြုံရေးနဲ့တိုးတက်ရေးအတွက်အလွန်အရေးကြီးတယ်လို့ G7 အနေနဲ့ထပ်မံအတည်ပြုပြောကြားခဲ့ပါတယ်။ Indo-Pacific ဒေသအရေးမှာအာဆီယံဟာအဓိကကြားကြောင်းနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတယ်လို့လည်းပြောကြားခဲ့ပါတယ် G7 ထိပ်သီးအစည်းအဝေးကိုတော့မေလာထဲမှာကျင်းပမှာဖြစ်ပြီးမြန်မာနဲ့အီရန်အရေးတွေကိုလည်းထက်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်ခုလိုချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လိုက်ပါတယ်အမေရိကန်အစိုးရကဒေါ်လာတန်းတရာအကုန်အကျခံပြီးဖိလစ်ပိုင်မှာရှိတဲ့စစ်စခန်း6ခုကိုအစင်းမြင့်ပြုပြင်သွားမယ်လို့ဧပြီလ19ရက်နေ့တုန်းကဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။2016ခုနှစ်တုန်းကဖိလစ်ပိုင်မှာအမေရိကန်စစ်စခန်း5ခုအသုံးပြုခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းတုန်းကနောက်ထပ်စစ်စခန်း4ခုကိုထပ်မံအသုံးပြုခွင့်ပေးခဲ့တာဖြစ်ပါတယ်။တရုတ်ကတော့ဒီကိစ္စကိုကန့်ကွက်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ17ရက်နေ့တုန်းကလည်းစည်စုနှစ်တွေအတွင်းအကြီးမားဆုံးပူးတွဲစည်းရေးလက်ချက်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်ကပြုလုပ်ခဲ့ပါတယ်ဖိလစ်ပိုင်စစ်သား 18,000 ကျော်ပါဝင်ခဲ့ပြီးအမေရိကန်နဲ့ဩစတြေးလျတပ်ဖွဲ့တွေပါဝင်ပါတယ်ပြီးခဲ့တဲ့ရက်သက်တပ်တွေအတွင်းအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေဝါရှင်တန်နဲ့မနီလာကိုအပြန်အလှန်သွားရောက်ခဲ့ကြပါတယ်ဒါအပြင်မေလပထမပတ်ထက်မှာဖိလစ်ပိုင်သမ္မတမာကော့စ်ကို သမရဘိုင်ဒန်ကအိမ်ဖြူတော်မှာလက်ခံတွေ့ဆုံဖို့ဖိတ်ကြားထားပါတယ်။အခုလိုဖိလစ်ပိုင်နဲ့အမေရိကန်ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမြင့်တင်နေချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းဟာဖိလစ်ပိုင်ကိုဧပြီလ21ရက်နေ့ကနေ23ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်။အမေရိကန်ရဲ့ Indo-Pacific ဒေသမဟာဗျူဟာ IPS မှာဖိလစ်ပိုင်ဟာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အမေရိကန်ရဲ့ဒီမဟာဗျူဟာမှာဂျပန်တောင်ကိုရီးယားဩစတြေးလျဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေအဓိကပါဝင်ပါတယ်တဖက်မှာလည်းတရုတ်ကအင်ဒိုပစိဖိတ်ဒေသအတွင်းစီးရီးနိုင်ငံကြီးတိစောက်တာတွေရှိပါတယ်ကမ္ဘောဒီးယားမြန်မာဘင်္ဂလားဒေ့ချ်သီရိလင်္ကာပါကစ္စတန်စတဲ့နိုင်ငံတွေနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုတွေပင်လယ်စိတ်ကမ်းတိစောက်မှုတွေပြုလုပ်ထားပါတယ်တရုတ်ကမြန်မာနဲ့ဘင်္ဂလားဒေ့ချ်ကိုရေတပ်စွမ်းရည်မြစ်တင်နိုင်မှုကူညီထောက်ပံ့တာတွေရှိသလိုမြန်မာနိုင်ငံကြောက်ဖြူမှာတရုတ်ကရင်းနှီးစိတ်တည်ဆောက်နေပြီးကိုကိုကျွန်းမှာလည်းတရုတ်စစ်စခန်းဆောက်လုပ်ထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပါတယ်။ဘင်္ဂလားဒေ့ချ်ကိုလည်းတရုတ်လုံရင်ငုတ်တင်ပေါ်နှစ်စီပေးပို့ခဲ့ပါတယ်။အာရှတိုက်အပါအဝင်ကမ္ဘာနေရာအနှံ့မှာတရုတ်နဲ့အမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေအကြားပြိုင်ဆိုင်မှုတွေမြင့်တက်လာနေပါတယ်။ဧပြီလ21ရက်နေ့တုန်းကဩစတြေးလျအခြေစိုက်လိုဝီအင်စတီကျူကထုတ်ပြန်တဲ့သုတေသနစာတမ်းမှာတော့လွန်ခဲ့တဲ့9နှစ်အတွင်းတရုတ်ဟာအရှေ့တောင်အာရှဒေသအတွင်းအမေရိကန်ထက်ဩဇာလွှမ်းမိုးမှုပိုများခဲ့တယ်လို့ဖော်ပြထားကြောင်း The Diplomat စာဆောင်ကရေးသားထားပါတယ်။အခုလိုချိန်မှာပဲမြောက်ကိုရီးယားကတော့ပထမအဆုံးစစ်ရေးဆိုင်ရာထောက်လှမ်းရေးဂျူဒူတစ်ခုကိုတည်ဆောက်ပြီးစီးပြီးဖြစ်ကြောင်းဧပြီလ19ရက်နေ့တုန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိန်းချုပ်မှုနဲ့တိုက်ချင်းပစ်ဒုံးပျံစမ်းသပ်ခဲ့တဲ့အပေါ် G7 အစည်းအဝေးကဝေဖန်ပြောဆိုတာကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဆွန်ဟွေကတန့်ွက်လိုက်ပြီးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တာအမှန်တကယ်ဖြစ်ကြောင်းနဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့စီးရေးထိန်းချုပ်မှုမယမချင်းဆက်လက်လှုပ်ဆောင်မယ်လို့နိုင်ငံသားရေးဝန်ကြီးကထုတ်ပြန်ခဲ့တာကိုတောက်ချာနေတုန်းကမြောက်ကိုရီးယားအစိုးရသတင်းဌာနကနေကြေညာခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာကြေညာလိုက်ရပါတယ်။အာရှနိုင်ငံ၏အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မြန်မာနိုင်ငံစားသုံးစည်းဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ဈေးကထက်ဝက်နီးပါးလောက်ကွာဟနေပြီးကမ္ဘာစီးဈေးနှုန်းမကျရင်မြန်မာနိုင်ငံမှာလည်းဈေးကျဖို့မလွယ်ဘူးလို့ကုန်သည်တွေကပြောဆိုပါရယ်။ဒါအပြင်တပတ်အတွင်းလေယာထွက်ကုန်ဈေးနှုန်းတွေကိုလည်းတင်ပြထားပါရယ် Pharma Time Media ကတိပြတင်ဆက်ထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရယ်။လေယာဆက်ပြေးချစ်သူများရှင်လည်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုကျော်စွန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးငယ်စီးပွားရေးကဏ္ဍကထိတန်းရောက်တဲ့သတင်းတွေထဲမှာစားသုံးစည်းဈေးကွက်မှာလက်လီဈေးနဲ့အစိုးရထုတ်တဲ့ရည်ညွှန်းဈေးကထောက်ဝနီးပါးကွာဟနေတဲ့သတင်းနဲ့ဆက်ကြည့်ပါလိမ့်။စီကောင်စီကပြည်တွင်းစားသုံးစည်းရည်ညွှန်းဈေးကို4500ကျပ်သတ်မှတ်ထားပေမဲ့ဈေးကွက်အတွင်းမှာစားသုံးစည်းကြပိတ်တာကို9500ကျပ်အထိဈေးပေးဝေနေရတယ်လို့စားသုံးသူပြည်သူတွေကပြောဆိုလိုက်တာပါစီကောင်စီရဲ့စားသုံးသူရည်ရဦးစီးဌာနနဲ့စီကုံတဲတွေပူးပေါင်းဖွဲ့စည်းထားတဲ့စားသုံးစည်းတင်သွင်းသွန်လောင်းဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကစားသုံးစည်းကြပိတ်တာကို4500ကျပ်လောက်နဲ့ရောင်းချကြဖို့ရည်ညွှန်းဈေးသတ်မှတ်ထုတ်ပြန်ပေးထားတာပါဒါပေမဲ့လက်ကားဆိုင်ကြီးတွေက6500ကျပ်စီးနဲ့ဖြတ်ချည်နေလို့ရန်ကုန်ကနေနေဦးတည်ယူရတဲ့ကုန်ကြစည်းပေါ်မူတည်ပြီးဈေးနှုန်းမြင့်တက်မှုတွေကအထက်ရှိနိုင်တယ်လို့ကုန်တယ်တွေကဆိုပါတယ
်အပြင်သေးကတော့6000ဆုံးဆုံးဝင်းကျင်မှာတော့ရှိတာပေါ့နော်ဒီဘက်မှာကအကူတော့တည်ယူပြီးအားလုံးပေါင်းဝင်းကျင်6500ဝင်းကျင်တော့ရောင်းကြတယ်ဒါပေမဲ့သူတို့နေရနေပြီးတော့ဟိုတည်ယူရတဲ့ဈေးပကပေါ်မူတည်ပြီးတော့နေရကုန်တယ်တွေလို့ညတင်ရောင်းလဲဆိုတော့ကိုတို့မသိဘူးပုံမှန်လေးရေမြို့ပေါ်ကလက်ကားဆိုင်တွေဆိုတော့ညပြန်ပြရပြီ6500 6550အများဆုံးနဲ့ဖြတ်ပေးပြီက
ပြီးခဲ့တဲ့2020ခုနှစ် NLD အစိုးရလက်ထက်တုန်းကစားသုံးစည်းတပိတ်တာကို1800နဲ့1500ကျပ်သာပေါင်းစည်းရှိခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ကောင်စီကပြည်ပစားသုံးစည်းတင်သွင်းမှုကိုထိန်းချုပ်လိုက်ပြီးနောက်မှာတော့ပြည်တွင်းစားသုံးစည်းဈေးတွေကအမြင့်ဆုံးစည်းတပိတ်တာကို9000ကျပ်အထိစံချိန်တင်မြင့်တက်မှုတွေရှိခဲ့ပါတယ်2022ခုနှစ်အတွင်းကဆိုရင်
ပြည်တွင်းမှာစားသုံးစီကိုကိုရာစနစ်နဲ့တန်းစီဝယ်ရတဲ့အထိဈေးကွက်တွင်စားသုံးစီပြလန့်မှုတွေဖြစ်ပေါ်ခဲ့တာကိုလည်းတွေ့ရပါတယ်အခုလိုပြည်တွင်းမှာစားသုံးစီဈေးနှုန်းနဲ့အစမတန်မြင့်တက်လာတာကကမ္ဘာစားသုံးစီဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းပါဝင်တယ်လို့မြန်မာနိုင်ငံစီကုံတွေနဲ့စီလုပ်ငန်းရှင်များတင်ကပြောပါတယ်စေမောရီမလေးစတဲ့ဝင်နေလေအဲဒီလိုမျိုးအန်လီမိတက်မဟုတ်ဘူးဘယ င်းတယ်ဆိုတော့ဒီဇက်တဲ့ဒီနေ့ကနေ9000ဝင်းနေမှာပဲဟိုတော့ချောင်းဝင်မှုနဲ့ဒီကိလေသာမရှိအောင်ဟိုမျှပြီးထုတ်ပေးနေကြတာစီရီးယားလေးဒီကမ္ဘာတိုင်းရဲ့ကျမတို့ဝင်လာတယ်ဒီကပြီးတော့လည်းကျမတို့အခုတကြီးဟိုပြန်ဖွင့်နေရမှာဘယ်လိုချင်းလဲသူကျမတို့ဖြစ်ဖို့ရှိသေးတယ်အကျမတို့ကလည်းလည်းများပြန်ထုတ်ပေးနေတာပေါ့လို့လည်းပြောကြ
ဆောင်စီစီမီတမှုကစားသုံးသူတွေအပြင်စီလုံငန်းရှင်တွေကိုပါထိခိုက်ခဲ့တာကြောင့်အလုပ်ရန်တားလိုက်ရတဲ့စီလုံငန်းရှင်တွေလည်းရှိရလို့ဆိုပါလေ။လက်ရှိမှာစစ်ကောင်စီကတလောက်ပြည်ပကလည်းစားသုံးသူတကြီး9000လောက်သာတင်သွင်းပြုကြတာဖြစ်ပါလေ။ကုန်တယ်တွေကတော့စားသုံးစီစီလုံတွေကြဆင်းမှသာပြည်ရင်းစားသုံးစီစီဝကပြန်လည်ကြဆင်းနိုင်တယ်လို့ပြောပါလေ။စီဝိုင်းနဲ့ကုသရေးဝန်ကြီးဦးထန်းသားကတော့စားသုံးမှုဈေးဘွက်တွင်ဈေးနှုန်းမြင့်တင်ရောက်ချတာဈေးကစားမှုရွေကျက်နယ်သူလုံးသားအပါအဝင်မတမာတဲ့အနေနဲ့လှုပ်ဆောင်မှုတွေပြုလို့ရင်အရေးကြီးကုန်စည်နဲ့ငွေဆောင်မှုဥရေရအရေးကြီးမယ်လို့ပြောဆိုထားပါလေ
။တလတွင်ငွေစည်တရာ9မိုင်ကုန်သွင်းရေးဆောင်ကနေသွင်းကုန်လိုင်းစဉ်800ကျော်တိခွေပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကမူဆယ်တရာ9မိုင်ကုန်သွင်းစခန်းကဆင်းသွင်းကုန်လိုက်စဉ်860ကျော်တိခွေပြုပေးခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးကြီးဌာနကပြောပါတယ်။ပို့ကုန်သွင်းကုန်လိုက်စဉ်လျှောက်ထားမှုတွေကိုအွန်လိုင်းကနေလျှောက်ထားနိုင်တဲ့အပြင်ကုန်သွင်းစခန်းတွေမှာလည်းလူကိုယ်တိုင်လာရလျှောက်ထားခွင့်ပြုထားတာပါ။အခုဧပြီလအတွင်းမှာတော့သွင်းကုန်လိုက်စဉ်100ကျော်တိထုတ်ပေးထားတယ်လို့လည်းကုန်သွင်းသတင်းအချက်အလက်တွေမှာဖော်ပြထားပါတယ်။စီဝါရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနအနေနဲ့ကုန်သွယ်မှုလုပ်ငန်းတွေလွယ်ကူလင်းမြန်စေဖို့အတွက်ဧပြီလ3ရက်နေ့ကစလို့ train နဲ့ 2.0 စနစ်နဲ့ကုန်စည်လိုင်းပေါင်း 1,300 နီးပါးကို authorization စနစ်နဲ့ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီမြန်မာ train နဲ့ 2.0 စနစ်ကို2020ပြည့်နှစ်နိုဝင်ဘာ3ရက်နေ့ကအစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ပြည်ဝင်စပါးဈေးကွက်မှာရောင်းဝယ်အင်းနေဘလူးဈေးကလည်းနေနေတယ်လို့စပားဝယ်ရောင်းလုပ်ကန်နေသူတွေကပြောပါရယ်။အရှိဈေးကွက်တွင်လူစပားနဲ့မိုးရီလောက်စပားတင်းတရာကိုဝယ်ချက်15သိန်းကနေ30ကျော်ထိပေါင်းစည်းရှိနေပြီမဲ့ဝယ်လူအားကနေနေတဲ့အပြင်ဈေးနေဝယ်ယူတာလည်းရှိပါရယ်။လူစပားတင်းတရာကို16သိန်းတော့ပေါင်းနေပြီမှာကုန်တွေကစပားအဟောင်းတင်းတရာကို19သိန်းသာဈေးပြီးဝယ်ယူရတဲ့အပြင်အကျိုးစနစ်နဲ့ရောင်းချရတာပဲလည်းရှိရလို့ပြည်ဝင်တွေကစပားစိုက်တောင်းသူကပြောပါလေလက်ရှိစပားအဓိကစိုက်ပျိုးတဲ့အရာတွေတိုင်းမှာမျိုးစပားရည်တည်မှုတွေစတင်နေကြပါပြီမျိုးစပားဈေးကတင်းတရာကို15သိန်းလောက်ကနေစပားမျိုးစပုံမူတည်ပြီးဈေးနှုန်းအပြောင်းလဲရှိနိုင်တယ်လို့ကုန်တယ်တွေကဆိုပါလေအခုတိုင်းမှာတော့မျိုးစပားကိုဩဂုတ်လလောက်မှာရည်တည်ကြရမှာဖြစ်ပြီးမိုးလေးကာလစိုက်ပျိုးပြီးရည်တည်သူအောင်ထားတဲ့မျိုးစပားဟောင်းဈေးကတင်းတရာကို15သိန်းကနေ30ကျော်ထိပေါင်းစည်းရှိနေပြီမဲ့အရောက်ဝယ်အင်းနေပါလေစပားဈေးကဟာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတဖြည်းဖြည်းမြင့်တက်လာပြီးမဲ့2023ခုနှစ်မတ်လကစလို့စံနဲ့စကွဲတင်မှုမှုကရရှိလာတဲ့ပြည်ပပုံပုံရောက်ဝင်65ရက်ကလည်းမဟုတ်ဘဟုမှန်တတ်မှတ်လို့ထားတိုင်းဒီမှာကျုပ်ငွေနဲ့လဲလဲရမယ်လို့တတ်မှတ်လိုက်ပြီးရဲ့နောက်ပိုင်းစပားစီကကျဆင်းပြီးအယောင်းဝယ်ရက်တက်သွားတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါလေလက်ရှိမှာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်စကိုင်းမကွေးပါဝင်ပြည်နယ်တချို့မှာစိုက်ပျိုးမှုတွေရောကြနေပါလေအခုတိုင်းမှာတော့ဇာတိဥတုမမှန်တာစေရင်မရှိတာစတဲ့ခက်ခဲတွေကြောင့်စပားတွေရီမတော့ရလို့စပားအထွတ်လုံးကျော့ကြနေပါလေ
အခုဆက်ပြီးတကြံကာလနောက်ပိုင်းဈေးကွက်သွင်းအသက်ကျနေနေဖြစ်သွားတဲ့လေယာထွက်ကုန်ပြီးနေစဉ်လုံးတွေကိုပြောပြပေးချင်ပါတယ်စပေါ်ချိန်ဖြစ်လို့ဈေးကျဆင်းနေတဲ့ကျစ်တုံဈေးတွေကအနည်းငယ်ပြန်တက်လာပါတယ်နှစ်စဉ်ဈေးကျဆင်းတက်တဲ့ကာလဖြစ်ပေမဲ့တကြံအခါသွင်းအလူတန်းတွေမှာသုံးစွဲမှုများပြီးစားသုံးမှုမြင့်တက်လာတဲ့အတွက်တပိတ္တာကို50-100ချက်အထိဈေးမြင့်တင်နေပါဗျ။မက်စလာအတွင်းကချက်သူနီတပိတ္တာကို900ချက်ဈေးရှိခဲ့ပြီးမဲ့လက်ရှိမှာတော့တပိတ္တာကို900ကနေ1000ချက်အထိပေါက်ဈေးရှိနေပါဗျ။
ပြပကိုအဓိကတင်ပို့နေတဲ့မက်ပဲနဲ့ပဲစိတ်ကအိန္ဒိယနိုင်ငံမှာအထွတ်နှုန်းကျော်ကျခဲ့တာကြောင့်လိုအပ်ချက်ရှိနေပါတယ်။ဒီမှာနိုင်ငံမှာလည်းအထွတ်နှုန်းနေပါတဲ့အတွက်ဒီကြေကာလနောက်ပိုင်းမှာဈေးနှုန်းတွေမြင့်တက်လာနေပါတယ်။ဈေးကတင်မှာအရင်ကမက်ပဲတန်းကို30ဆူဆူနာပေါင်းစည်းရှိပြီးလက်ရှိမှာ12ဒင်းကျော်ထိဈေးကမြင့်တက်နေပါတယ်။ ပဲစိတ်ငုံကတော့တတန်ကို24လိန်ခွဲဒီပေါ်စီရှိနေပြီးပဲလက်ကြံနေနေရတဲ့အတွက်ဝယ်လို့မရတဲ့အခြေအနေကြီးကြောင့်ဈေးကဆက်တက်နိုင်ခြင်းရှိတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ
်ဒီသိမ်းမှာနန်းလက်ကြံနေလာတဲ့အပြင်အရေးတွေးကောင်းတဲ့နန်းတွေရှာပါလာတဲ့အတွက်နန်းဈေးကအမြင့်ဈေးမှရှိနေပါတယ်လက်ရှိနန်းစည်းကွက်မှာဓာတုသက်ကျွန်းကင်းစင်တဲ့နန်းတွေကအဓိကထအယောင်ွယ်ဖြစ်နေပြီးအဆက်အောက်တဲ့နန်းကလည်းဈေးကွက်တွင်မှနေပါနေပါတယ်။ဈေးကွက်တွင်အဆက်အောက်တဲ့နန်းက55ပိတ်တောင်ဝင်တဲ့အိတ်ကို38000ကနေ39000ကျပ်ပေါင်စီရှိနေပါတယ်။အဆက်မအောက်တဲ့နန်းကတော့55ပိတ်တောင်ဝင်တဲ့အိတ်ကို24000ကနေ25000ကျပ်စီနဲ့အယောင်ွယ်ရှိနေပါတယ်။အခုနှစ်ပေါက်ဈေးကပြီးခရီးနှစ်တွင်နဲ့ရှင်ရဲ့ထောက်ရခံဈေးမြင့်တက်လာပြီးမယ်။ဒက်မြောဇာတွင်အောက်စုဈေးတွေမြင့်တက်နေတာကြောင့်အကျိုးမြတ်ရရှိမှုနဲ့ပါနေတယ်လို့တောင်သူတွေကဆိုပါတယ်
။ထိုင်းဘက်ကပြောင်းစည်းတက်နေပြီးထိုင်းဘက်ဝင်လဲလဲမှုကလည်းမြင့်တက်နေတာကြောင့်ပြောင်းစည်းတက်လာတာလို့သူတွေကပြောပါတယ်။ထိုင်းနိုင်ငံကတင်းပို့နေတဲ့ရန်ကုန်ဖအံမြောက်ရီလမ်းကြောင်းကသွားလာရအဆင်ပြေတဲ့အတွက်တင်းပို့မှုကလည်းမြင့်တက်လာတယ်လို့ဆိုပါတယ်။လက်ရှိရန်ကုန်ဈေးကွက်မှာပြောင်းတပိတ္တာကို1200ကျပ်ကျော်ပေါက်ဈေးရှိပြီးမြောက်ရီနယ်စပ်ဈေးကွက်မှာတော့ပြောင်းတပိတ္တာကို1300ကျော်အထိပေါက်ဈေးရှိနေပါတယ်။ပြောင်းမှုမြောက်ရီနယ်စပ်ကုန်တရေးကတဆင့်ထိုင်းနိုင်ငံကိုအဓိကထားတင်ပို့နေလို့ရန်ကုန်ပေါက်ဈေးထက်မြောက်ရီနယ်စပ်ပေါက်ဈေးကပိုမြင့်တက်နေတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်။
အခုတက်ဆက်ပေးထားတဲ့လေယာထက်ကုန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်။နေတိမှာမြမအတောင်သူဦးကြီးတွေနဲ့ကုံတယ်ကြီးတွေကျမ်းမာရွှေလန်းကြပါစေလို့ကျမတို့ဝိုင်းတော်သားတွေကစုတောင်းမြတ်တာပို့တာလိုက်ပါရရှင
်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ပြပါောင်းမယ်အမြဲစိမ့်တော်တွေထဲကာဗွန်ဓာတ်ငွေ့နှစ်ဆဆုပ်ယူတူလောင်ပေးနိုင်တဲ့စိတ်မြေတော်တွေကဘာတဝန်းတစ်ဖြည်းဖြည်းပျောက်ွယ်နေချိန်မှာပဲဗြိတိန်နိုင်ငံကဝီကန်ဖန်စိတ်မြေဒေတာကတော့ပြည်သူတွေနဲ့ပညာရှင်တွေပူးပေါင်းပြီးတိုးချဲ့လှုပ်ဆောင်နေပါတယ်။ဇီဝမျိုးကွဲစုံနဲ့သဘာဝပတ်ဝန်းကျင်အတွက်အရေးကြီးလာတဲ့စိတ်မြေတော်တွေအကြောင်းဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ
်။ဥရုယာတီဖောက်ပြန်တာရှေးလောင်တမန်တွေဆောက်လုပ်တာစိုက်ပျိုးရေးနဲ့အဆောက်အုံတိုးချဲ့ရတဲ့ကြောင်းစီဝါမျိုးစုံကျင်းလဲကျဆားနေတဲ့စိတ်မြေဒေသတွေလည်းပြတ်ကွယ်မဲ့အရင်နဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီအချိန်မှာဥရောပတိုက်တွေအရေးကြီးလာတဲ့ဗြိတိန်နိုင်ငံကဝီကင်ဖန်စိတ်မြေတော်ကြီးလည်းပါဝင်ပါတယ်။ဒီစိတ်မြေတွေကလွန်ခဲ့တဲ့နှစ်ပေါင်း12000ကျော်ရေခဲခေတ်မှာပင်လယ်ရင်မြင့်တက်ခဲတုန်းကပေါ်ပေါက်ခဲ့တာပါ။18ရာစုပြည့်လို့နေတွင်မှာတော့နိုင်ငံအရှိပိုင်းက East Anglia အရကစိတ်မြေတော်တွေထဲရေတွေစုပ်ထုတ်ပြီးတော့စိုက်ပျိုးမြေတွေဖြစ်အသုံးချလာကြပါတယ်။ဒါပေမဲ့လည်း Weekend ရေဘုတ်ဒေသအနီးအနားကဒေသခံတွေကတော့သူတို့ပိုင်မြေတွေမရောမဲထိန်သိမ်းထားကြပါတယ်။ Cambridge တက္ကသိုလ်ကကျောက်ခဗေဒပညာရှင်တွေကလည်းရေဝေရေလဲဒေသထိန်းသိမ်းနိုင်ရေးအတွက်စိတ်မြေတော်ထဲမှာကျင်းလဲကျဆားနေကြတဲ့ဇီဝမျိုးစုံမျိုးကွဲတွေနဲ့သူတို့ရှင်တန်နေထိုင်ရာဂေဟစနစ်တွေအကြောင်းလေ့လာနေပါတယ်။1899ခုနှစ်ကတည်းကဝီကင်ဖန်စိတ်မြေတွေကိုစောင့်ရှောက်လာတဲ့ National Trust တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဒီဒေတာကိုဝယ်ယူထားပါတယ်။ National Trust အဖွဲ့နဲ့အတူဝီကင်ဖန်စိတ်မြေတွေကိုထိန်းသိမ်းစောင့်ရှောက်နေတဲ့ Ajay Digal ကတော့ဒေပတ်ဝန်းကျင်ကရေဘုတ်ဒေတာတွေကိုပါစိတ်မြေတွေအဖြစ်ပြောင်းလဲဖို့လုပ်ကိုင်နေပါတယ်။ Celebrating
wetlands. They're an important place for nature. There's so many species that rely on water.And at the same time it's a really kind
သိမ့်ကြီးရဟာတဘာဝပတ်ဝန်းကျင်အတွက်သိပ်အရေးကြီးပါတယ်။ဇီဝမျိုးစုံမျိုးကွဲတွေလည်းဒီကရေတွေကိုအမိပြုနေကြရတာပါ။ဒီနေရာကသိပ်စိတ်အေဂျင့်တွေအတွက်အလေလာဖို့လည်းသိပ်ကောင်းပါတယ်
။လွန်ခဲ့တဲ့25နှစ်အတွင်း Weekend Friend စိတ်မြေ area နှစ်လောက်ကျေလာပြီး Cambridgeshire အစံအထီရောက်အောင်တိုးချဲ့ဖို့အစီအစဉ်ထားပါတယ်။ကဘာတဝမိုင်ပေါင်းတိတ္တမလေးတန်ပတ်လည်အကျဲလောက်ရှိတဲ့စိတ်မြေတော်တွေဟာအမြဲစိမ့်တော်တွေထက်ကာဗွန်ဓာတ်ငွေ့အစ50ကျော်စုပ်ဝင်နိုင်ကြောင်းကဘာတော်ရင်သရိဆန်ရမုံငွေအဖွဲ့ WWF ကပြောပါတယ်။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ကလည်းစိတ်မြေတော်တွေကစုပ်ယူထားတဲ့ကာဗွန်ဓာတ်ပမာဏဟာကဘာတဝကတောတောင်တွေကစုပ်ယူထားတဲ့ပမာဏရဲ့နှဆရှိတယ်လို့ပြောပါတယ်
။ And you get P all around the world. So there's peat inAfrica
in the Congo. ကဘာတဝမ်းမှာစိတ်မြေတော်တွေရှိကြပါတယ်။အာဖရိကမှာရောအရှေ့တောင်အာရှမှာပါ။ကာဗွန်ဓာတ်ငွေ့တန်ချိန်ပေါင်းများစွာကိုစုပ်ယူထိန်းသိမ်းထားတဲ့စိတ်မြေတော်တွေရှိကြတာပါ။ကာဗွန်ဓာတ်ငွေ့ကမြေထဲမှာခိုအောင်နေတဲ့ကဘာကြီးပူနွေးလာစေတဲ့ဓာတ်ငွေ့တွေအဖြစ်ရေထုတဲ့ထွက်မလာကြပါဘူး။
ဆိတ်မြေတွေကကာဗွန်ဓာတ်တွေကိုရေရှည်ထိန်းထားနိုင်တဲ့နေရာတွေပါဒါပေမဲ့လည်းဆိတ်မြေတွေကရေတွေကိုဖောက်ထုတ်လိုက်မယ်ဆိုရင်တော့တရွက်၆တွေကအများဆွေးမြေလာကြမှာပါဆိတ်မြေတွေကကာဗွန်ဓာတ်ငွေတွေကိုနှစ်ပေါင်း1000နဲ့ချီပြီးတော့တူလောင်ထားပါတယ်ဒါပေမဲ့သူတို့ကိုသွားပြီးတော့ဖြတ်စည်းတယ်ဆိုရင်တော့အဲ့ဒီထက်ကကာဗွန်ဓာတ်တွေလေထုတွေကိုရောက်ကုန်ပါလိမ့်မယ်ကမ္ဘာလူရေတိ
Managing Wiccan Fen, although it's a nature reserve, isn't really a case of just letting nature take over.
Wiccan Fen ha tabawa atan shi ni de so be me tu go siman khan gwe de niya ma diwa myo gwe re chin le jet sa bo tin do re niya myo phit la aw atat nai song tri tha lou kai pe ya ba de a pin nwe tan aw ya di alai shin len pe da myo saung nin so yin le ngat dwe go po mo swae saung nai mo
စိတ်မြေတော်တဲ့ရေတွေတွင်းပေးတာမျိုးလုပ်ရပါတယ်။ပုံတိုင်းတွေကြောင့်ရေကြီးရေရှမ်မိုတွေကိုထိန်းထားပေးတာမြို့ပြကဆွန့်ပြစ်ရေစိုးတွေသဘာဝအတိုင်းတန့်စင်ပေးတာအပြင်စည်းဝမြို့ွယ်ပေါင်းစုံကျင်းလဲကျဆားနေကြတဲ့စိတ်မြေဒေသရဲ့အရေးပါပုံကိုလူတွေပို့ပြီးတော့သတိပြုမိလာအောင်လို့ကုလသမဂ္ဂကလည်းအသိပညာတွေပေးနေပါတယ်။
စေမီရီဟာကမ္ဘာမျက်နှာပြင်ဧရိယာရဲ့၆၀၀ခိုင်နှုန်းလောက်သာရှိပေမဲ့လည်းဒီလိုရေဝတ်တင်တဲ့ဒေသတွေမှာပေါက်ပွားကြတဲ့အပင်တွေအပါအဝင်စီးပွားမျိုးစုံမျိုးကွဲကလေးဆယ်ရာခိုင်နှုန်းအထိရှိပါတယ်။သို့တော်냐လဲအမြင်လှတဲ့တောတောင်တွေအပူပိုင်းတော်တော်ကြီးတွေလို့ဒီလိုရေဝရေလဲဒေသတွေကတော့လူတွေသိပ်ပြီးတော့သတိမမုံမိကြတာကလည်းစိုးရင်စရာသိကောင်းတယ်လို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။
To appreciate those and appreciate areas because they provide us with so much. They wetlands. လူသားတွေအတွက်အများကြီးအထောက်အကူပေးနေတဲ့စိတ်မြေတွေကိုတန်ဖိုးထားဖို့လိုပါတယ်။ရေဝေရေလဲဒေသတွေကနေကျမတို့အတွက်တောက်သုံးရေတွေရနေကြသလိုရာသီဥတုပြောင်းလဲမှုအတွက်ကိုလည်းအထောက်အကူဖြစ်နေတာပါ။
February လနှစ်ရက်နေ့ကတော့ World Wetlands Day အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပြီးသူရဲ့အရေးပါပုံကိုနှစ်ဆင်အသိပညာတွေပေးနေပါတယ်။
ဒီလိုစိတ်မြေတော်တွေတဖြည်းဖြည်းပြောက်ွယ်မသွားအောင်ဘာနာငွေအရာရောလူသားရင်းမြစ်နဲ့နိုင်ငံရေးအရာပါရည်နေမြုံနှံကြဖို့လဲကုလသမဂ္ဂကအရေးတကြီးတိုက်တွန်းနေတာဖြစ်ပါတယ်ကျွန်မနန်းလာပါဒါကတော့နန်းလောင်ပတ်စင်တင်ဆက်တဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်
မြန်မာနိုင်ငံမှာတောက်ချာနေကဆက်ချပါပါတိုက်ခတ်ခဲ့တဲ့၄ဆင်နှမောင်းတန်းကြောင့်တေဆုံးသူ၁၀ဦးရှိတဲ့အပြင်အင်ဂျင်၂၀၀ကျော်လည်းပျက်စီးခဲ့တယ်လို့ကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာနှွေနဲ့မိုးမတိုင်ခင်ကာလမှာအပူချိန်မြင့်တက်လေရှိပြီးတော့၄ဆင်နှမောင်းတိုက်ခတ်လေရှိတယ်လို့မိုးလေဝသဌာနအကြီးအကဲကပြောပါတယ်။ ထိုင်းနိုင်ငံဟာသူ့ရဲ့ပြည်တွင်းလောင်စာမလုံလောက်မှုအကြောင်းမြန်မာနိုင်ငံကတဘာဝတန်းဝယ်ကိုဆက်ပြီးတော့ဝယ်ယူနေတာမို့မြန်မာနိုင်ငံရင်ကျွမ်းမှာလောင်စာလုံလောက်မှုကိုထိခိုက်စေသလိုမြန်မာနိုင်ငံကရက်စက်ကြမ်းကြုတ်မှုကျူးလွန်နေတဲ့စစ်ကောင်စီဆက်ဝင်ဝေရနေစေတယ်လို့အော်သရိုက်စ်အင်တာနက်ရှင်နယ်လူခွင့်ရေးဖွဲ့ကကမ္ဘာမြေနေ့မှာပြောကြားလိုက်ပါတယ်။ဧပြီလ၂၂ရက်နေ့မှာကြာ
ချင်တဲ့လူခွင့်ဆိုင်ရာအဖွဲ့တွေအပါအဝင်ကချင်အဖွဲ့စည်းပေါင်း16ဖွဲ့ကမြန်မာမြောက်ပိုင်းကချင်ပြည်နယ်တွင်မြေရှားတပ်ထုတူးဖော်မှုရွှေတူးဖော်မှုနဲ့တရုတ်တရှုငပြောစိုက်ပျိုးမှုတွေကြောင့်တဘာဝဝန်းကျင်ထိခိုက်ပျက်စီးမှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်ပန်ကြားလိုက်ပါတယ်။ရုရှားဆိုတာကဂျာမနီတန်တမန်အယောက်20ကျော်ကိုစနေနေ့မှာနိုင်ငံတွင်းကနှင်ထုတ်လိုက်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကဂျာမနီကရုရှားတရုတ်ဝန်ထမ်းအများပြားကိုအစုလိုက်ပြန်ပို့တဲ့ပို့ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေပြင်းပြင်းထန်ထန်ရှုံချကြောင်းပြောကြားလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုတော့ဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနက်ဖက်အတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖက်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Helen Quaria နဲ့ Thurston Mock တို့ဖြစ်ပါတယ်။ VO ရဲ့တင်းငွေနေနေ့မနက်ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။ကျွန်တော်ရဲ့အတန်လွင့်အစည်းအဝေးတွေကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များလည်းဖေးရန်နဲ့ကင်းဝေးကြပါစေ။ကျွန်တော်ကဇော်မိုးကြပါခင်ဗျာ။